Welcome to the Voice of America in Burmese.
မြန်မာနိုင်ငံကတော်ရရှိများရှင် VOE မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ26ရက်နေ့တင်ကုန်နေတဲ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေ line number 1269နဲ့29ရောအနေနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနံလပိုင်ပါဒီကနေ့အစီအစဉ်မူဖြစ်တော်ဝင်ယူတော့မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအရက်သားရာနဲ့ချီတည်ဆုံးခဲ့ရတယ်လို့ပြောဆိုခံစားရတဲ့အီရတ်နိုင်ငံမိုးဆူးမြို့တွင်လေကြောင်းတိုက်ခိုက်မှုတွေကိုဆောင်ရွက်ခဲ့တဲ့အကြောင်းအမေရိကန်အရာရှိတွေကအတည်ပြုထားပါတယ်ဟောင်ကောင်ကျွန်းမှာတော့အုပ်ချုပ်ရေးမှူးသစ်အဖြစ်အမျိုးသမီးတဦးကိုပထမဆုံးအကြိမ်ဖြစ်ရွေးကောက်တင်မြှောက်ပါတယ်အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ကနက်ကလိုက်တစ်ခုမှာတော့ဒီကနေ့ပြစ်ခတ်မှုဖြစ်တာကြောင့်ဒါဇင်နဲ့ချီပီတန်းရရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ပါပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ဧပြီလ1ရက်နေ့မှာကျင်းပမယ့်2019ကြားဖြတ်ရေးကောက်ပွဲအတွက်ပါတီတီးကမဲဆွယ်စည်းရုံးနေကြပြီဖြစ်ပါတယ်ဒီကြားဖြတ်လက်လက်ရေးကောက်ပွဲမှာဘယ်ပါတီတွေကအနေအင်ရချိန်များတယ်လဲဆိုတာကိုတော့
တိုင်းရင်းသားဒေသတွေမှာမွန်ဥပချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းရင်းသားနိုင်ငံရေးပါတီတွေကပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ချလို့ရပ
ါလွတ်တော်ကိုစလဲဟောင်းဦးရဲထွန်းတုံးသက်ခဲ့တာဖြစ်ပါတယ်အပြည့်စုံနောက်ပိုင်းမှာတင်ဆက်သွားမှာပါဒါအပြင်နျူကလ িয়ার လက်နက်ပိတ်ပင်ရေးအတွက်စာချုပ်တဲ့သတင်းနဲ့နောက်ပိုင်းမှာတော့ကျန်းမာရေးသတင်းဆောင်ပါကိုနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့အရင်ဆုံးတော့ထိတ်တက်ရောက်သတင်းတွေကိုမတိုင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါအောင်ရှင်
အီရန်နိုင်ငံမိုးဆူးမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေလက်ကပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲတွေအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတရာကျော်သေဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်ရာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အဆအုံတွေကတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်ရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲလိုက်တာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။မိုးဆူးမြို့မှာတကယ်တမ်းဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုတော့ဒီအပိုင်းတွေအတင်အတီးပြုတ်ဖို့ခက်ခဲနေစေဖြစ်ပါတယ်။မိုးဆူးမြို့သိမ်းတိုက်ပွဲမှာအရက်သားတွေထိခိုက်သေဆုံးမှုများတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့အီရတ်အစိုးရကတိုက်ပွဲတွေယာယီရဆိုင်မယ်လို့ကြေညာခဲ့ပြီးနောက်တနေ့ဖြစ်တဲ့မနေ့စနေနေ့ကပဲအမေရိကန်အစိုးရတာဝန်ရှိသူတွေရဲ့ကြေညာချက်ထွက်ပေါ်လာပါတယ်။မိုးဆူးမြို့ရဲ့ကဂျီဒီတာရက်ကွက်ထဲမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတရားကျော်တေဆုံးရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးအရက်သားထိခိုက်တေဆုံးမှုဆိုင်ရာယုံကြည်ရလောက်တဲ့စစ်တမ်းတရားရဖို့ဆောင်ရွက်နေတယ်လို့ IS ကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကကြေညာချက်မှာပြောဆိုထားပါတယ်။မိုးဆူးမြို့ရောက IS ကိုထိန်းချုပ်ထားရာဒေသတွေမှာအရက်သား9သိန်းကျော်ရှိနေတယ်လို့လည်းယူဆထားကြပါတယ်ရှင်
။ Syria ဆိုရရဲ့နယ်သူရဲ့မဟာမိတ်ရုရှားစစ်လေယာဉ်တွေက Syria နိုင်ငံတဝန်းကသဘုံတွေကိုပြစ်မှတ်ထားပြီးစနေနေ့မှာဘုံကျဲတိုက်ခိုက်ခဲ့တာကြောင့် Idlib မြို့ကသဘုံတွေထိန်းချုပ်ထားတဲ့အမျိုးသမီးကျင်းထောင်ကကျင်းသားတွေပါဝင်လူများပြားသိဆုံးခဲ့ပါတယ်။အဲ့ဒီထောင်ကိုစနေနေ့ညကတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်ကိုတော့မသိရသေးပါဘူး။ဒါပေမဲ့သေဆုံးသွားတဲ့သူတွေထဲမှာကျင်းသားတွေနဲ့ထောင်ဝန်တန်း16ယောက်ပါဝင်တယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်လေကြောင်းကနေတိုက်ခိုက်တာကိုခံရပြီးတဲ့နောက်မှာအိမ်မှာရှိတဲ့ကျင်းသားတွေထောင်ထဲကနေထွက်ပြေးဖို့လုပ်ခဲ့တာမှာထောင်လုံးဂျုံရီးတွေကပြစ်ခတ်ခဲ့တဲ့အတွက်ကျင်းသားတို့ချို့သေဆုံးသွားခဲ့တယ်လို့လည်းပြောပါတယ်နောက်ပြင်နောက်ထပ်တရားဖြစ်စဉ်တစ်ခုမှာတော့ဆီးရီးယားဆိုရတက်တီဟာဒမတ်စကတ်မြို့အရှေ့ဘက်အချမ်းမှာရှိတဲ့သဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးတော့ဟမိုရီယာမြို့မှာတော့16ယောက်သေဆုံးပြီး50ကျော်တန်ရန်ရသွားခဲ့တယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တဘုံဖွဲ့တွေကသမရအာဆတ်အစိုးရကိုဖျောက်ချနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ဒမတ်စကတ်မြို့တွေကိုလိုင်ကောင်းတွေတူပြီးအမှတ်မထင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရပိုင်းအတွင်းမှာဆီးရီးယားအစိုးရဘက်ကထိုးစစ်တင်ဆင်လာတာဖြစ်ပြီးတော့ဒါဟာအခုသတင်းပတ်တွေအတွင်းအကြီးအမားဆုံးထိုးစစ်တွေကတစ်ခုဖြစ်ပါတယ်။တဘုံတွေဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ဒမတ်စကတ်မြို့အပြင်ဘက်အစိုးရလေးတဲ့စခန်းနဲ့မိုင်အနည်းငယ်အကွာအထိကိုတတ်နိုင်ခဲ့ကြောင်းဒါပေမဲ့အစိုးရဘက်ကဒုံးကြီးတွေနဲ့အပြင်းထန်ပြန်တိုက်ခဲ့တဲ့အတွက်သဘုံတွေဟာစနေနေ့ကတော့သူတို့တက်သိမ်းထားတဲ့နေရာတချို့ကနေပြန်ပြီးတော့ဆုတ်ပေးခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီကလူစီကားယာနိုင်ကလပ်တစ်ခုမှာဒီကနေ့တင်းငင်းကနေနေ့အစောပိုင်းပြစ်ခတ်မှုဖြစ်ခဲ့ပြီးအနည်းဆုံး15ဦးသေနတ်ထိမှန်ခဲ့တာမှာဒီထဲကတအုပ်သေးဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကာမီယိုနိုင်ကလပ်အတွင်ပြစ်ခတ်မှုမြင်ကွင်းကတိတ်ကိုတုံ့လှုပ်ခြောက်ခြားစရာကောင်းတယ်လို့လည်းရဲအရာရှိတအုပ်ကပြောပါတယ်တနသမားကစပြီးပြစ်ခတ်တဲ့အချိန်မှာနိုင်ကလအတွင်မှာလူရှာနဲ့ချီရှိနေတာလို့လည်းရဲကပြောပါတယ်။အသက်အန္တရာယ်စွန့်ရလောက်တဲ့အထိဒဏ်ရာရထားတဲ့သူအတော်များများရှိတယ်လို့ဒေတာရင်းရုပ်တံဖြစ်တဲ့ WLWD ကပြောဆိုထားပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူရှိမရှိဆိုတာကိုတော့အာဏာပိုင်တို့ဘက်ကပြောဆိုတာမရှိသေးပါဘူး။ ပြစ်ခတ်သူကတဦးမကဖြစ်နိုင်တယ်လို့တော့အာဏာပိုင်တို့ကပြောပါတယ်။ဘာကြောင့်ပြစ်ခတ်မှုဖြစ်ခဲ့တယ်လဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဘယ်လာရုစ်နိုင်ငံမြို့တော်မင်းစ်မှာတားမြစ်ထားတဲ့ဆန္ဒပြမှုကိုဆက်လုပ်ဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြတဲ့သူတွေကိုအထီးရုံးနေနေရဲတွေကစတင်နေနေလိုက်ပါတယ်။အစိုးရကအလုံသမားတွေအပေါ်မှာအခွန်အသစ်တွေတိုးကောက်တာကိုကန့်ကွက်ဆန္ဒပြတဲ့ဒစိတ်ပိုင်းဖြစ်တဲ့လူ900လောက်ဟာမင်းစ်မြို့လေကောင်ကနေခြိတက်ဆန္ဒပြဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။စနေနေ့ကတော့ရဲတွေကထရက်ကားတွေနဲ့ရောက်လာပြီးတော့ဆန္ဒပြတဲ့သူတွေကိုနံပါတ်တုပ်တွေနဲ့ရိုက်နဲ့တားဆီးခဲ့တာပါ။လူရပေါင်းများစွာဖမ်းဆီးခံခဲ့ရပြီးတော့ဖမ်းခံရသူအတော်များများရဲကရိုက်တာခံရတာကြောင့်စေကူတမှုတွေလိုအပ်နေတယ်လို့လည်းလူခွင့်ကောင်းဆောင်ကပြောပါတယ်။ဒါပြင်မျက်မြင်သက်သေတွေရဲ့အဆိုအရတော့အရသားတွေလည်းအရိုက်ခံခဲ့ရပြီးတော့သတင်းတောက်10ယောက်ထပ်မနေဖမ်းဆီးခံခဲ့ရတယ်လို့လည်းရိုက်တာသတင်းတောက်ကပြောပါတယ်။စနေနေ့အစောပိုင်းတုန်းကတော့မင်းစ်မြို့မှာရှိတဲ့အတိုက်ခံ Vesnian 96အဖွဲ့ရဲ့ဌာနချုပ်ကိုရဲကဝင်ရောက်စီးနှင်ခဲ့ပြီးတော့တက်ကြွလှုပ်ရှားသူ60လောက်ကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လုပ်ပေးခဲ့တယ်လို့အတိုက်ခံအဖွဲ့တောင်းရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။လူဦးရေ 9.4 သန်းရှိတဲ့ဘယ်လာရုစ်နိုင်ငံဟာ2015ခုနှစ်ကလေးကစတင်ပြီးတော့စီးပွားရေးကျဆင်းမှုပြဿနာနဲ့ရင်ဆိုင်နေရတာပါ။အစိုးရကခွန်တိုးကောက်တဲ့အပေါ်မှာလူတော်များများကစန့်ကျင်ခဲ့ကြပြီးတော့အစိုးရကနေအလုပ်လက်မဲ့ပြဿနာရောကြအောင်မလုပ်ဆောင်နိုင်တဲ့အတွက်သူတို့ဟာအကြီးအကျယ်တိုက်ခိုက်နေနိုင်နေကြတယ်လို့လည်းပြောပါတယ်ခင်ဗျာ။
ယူအေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေညနေခင်းသတင်းတွေကိုကြေညာနေပါတယ်ရှင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ကဟောင်ကောင်အုပ်ချုပ်ရေးမှုအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကိုဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အကြီးအကဲကိုရွေးချယ်လိုက်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခင်မရပါဘူး။တရုတ်အစိုးရကအကြီးအကျယ်ထောက်ခံစည်းရုံးပေးခဲ့တဲ့အသက်59နှစ်အရွယ်ကာရီလမ်ထောက်ခံမဲ989မဲနဲ့အနိုင်ရခဲ့တာကအထူးအဆန်းတော့မဟုတ်ပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့တရုတ်လူလားဟန်ရှိတဲ့ကာရီလမ်အနိုင်ရမှုအပေါ်မှာစိုးရိမ်နေကြပါတယ်။ဟောင်ကောင်အရေးအပေါ်မှာတရုတ်ဘက်ကပိုပြီးဝင်ရောက်ဆွတ်ဖက်လာတဲ့အတွေ့အရင်ဗြိတိရှ်ကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအမှတ်ခံထားတဲ့တနိုင်ငံစနစ်နှမျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်ကြတာဖြစ်ပါတယ်။ဟောင်ကောင်ကျွတ်ဟာစိတ်ဝမ်းကွဲမှုတွေကြောင့်အခက်တွေ့နေရပြီးစိတ်ပျက်စရာတွေများလာတယ်လို့ကာရီလမ်ကဒီကနေ့ပြောပါတယ်။စေဝန်ကွဲမှုတွေပပျောက်သွားအောင်ဦးစားပေးဆောင်ရွက်မယ်လို့လဲဟောင်ကောင်အုပ်ချုပ်ရေးမှူးသစ်ကပြောဆိုလိုက်ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းမှာစစ်သွေးတော်ရေးလို့တန်တရားရှိသူတွေကလက်နက်တိုက်ကိုဝင်ရောက်တိုက်ခိုက်ရမှာရဲနှစ်ယောက်ပါဝင်6ယောက်သေဆုံးသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီနေ့ပြောကြားလိုက်ပါတယ်။ဆေဟတ်မြို့ကအစ္စလာမ်ဘာသာရေးကျောင်းတစ်ခုနားမှာရှိတဲ့လမ်းပေါ်မှာစနေနေ့ကပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်25ယောက်ထက်မနည်းသေဆုံးသွားတယ်လို့လည်းရဲအယာရှိဘာရှူတက်ဘူနစ်ကပြောပါတယ်။လက်နက်ခဲယံအပြည့်စုံနဲ့အဆောက်အုံတစ်ခုမှပုံအောင်နေတဲ့အစ္စလာမ်အစွန်းရောက်တွေကိုချေမှုန်းနိုင်ဖို့အတွက်ပြည်သူ့စစ်အဖွဲ့တွေကပြီးခဲ့တဲ့တောက်ကြနေကလေးကကျူးပန်နေကြတာပါ။ဒီကနေ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာကြီးမားတဲ့ပောက်ကွဲမှုကြီးတစ်ခုပါဝင်ပောက်ကွဲမှုတွေအတော်များများလည်းဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ကတော့သတင်းတော့တွေပါဝင်အရသားတွေကိုအဲ့ဒီနေရာတဝိုက်ကိုမသွားဖို့တားမြစ်ထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာလီစိတ်နာကလူစီကားတဲ့လမ်းပေါ်မှာရှိတဲ့ရဲစခန်းတစ်ခုနားမှာလူတစ်ယောက်ကသူ့ဟာသူအသေးခံဘုံခွဲတိုက်ခိုက်ပြီးတဲ့နောက်အခုလိုစစ်သွေးကြွားလို့တန်တရားရှိသူတွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်လာခဲ့တာပါ။အဲအစဖွဲ့ကတော့ဆိုဟတ်နဲ့ဒါကာမြို့ကတိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ကြောင်းအကြမ်းဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့အွန်လိုင်းကနေစောင့်ကြည့်နေတဲ့ SID ထောက်လိုင်းအဖွဲ့ကပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတွင်ဒီလအစောပိုင်းကအမေရိကန်တို့ရဲ့အကြမ်းဖက်မှုတိုင်ပြန်တိုက်ဖျက်ရေးလေကြောင်းတိုက်ခိုက်မှုအတွင်းအယ်ခိုင်ဒါခေါင်းဆောင်တို့ကိုတုတ်တင်နှံခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကမနေ့စနေနေ့ကပြောပါတယ်။တေဆုံးခဲ့တဲ့အယ်ခိုင်ဒါခေါင်းဆောင်ဟာကာရီရာစင်ဖြစ်တယ်လို့အတည်ပြုပြီးပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကဟိုတယ်တစ်ခုနဲ့2009ခုနှစ်တုန်းကသီရီလင်ကာခရစ်ကက်အကစားအဖွဲ့လိုက်ပါလာတဲ့ခီးတဲ့တင်ကားကိုတိုက်ခိုက်ခဲ့မှုတွေကိုစီစဉ်ကြိုးကင်ခဲ့သူဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပါကစ္စတန်နိုင်ငံဘလူချစ်စတန်ကအယ်ခိုင်ဒါခေါင်းဆောင်ယာစင်ဟာ ထဲရစ်ဤထာလီဘန်အဖွဲ့နဲ့အဆက်အသွယ်ရှိသူဖြစ်ပြီးအယ်ခိုင်ဒါအကြမ်းဖက်တိုက်ခိုက်မှုအတော်များများကိုကြိုးကန်စီစဉ်ခဲ့သူဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်ရှင်
ပါကစ္စတန်နေနဲ့အာဖဂန်နယ်ဇက်တခြားခြံစည်းရိုးခန့်မှုကိုစတင်လှုပ်ဆောင်နေပြီးတော့စစ်သွေးကြော်တွေရဲ့နယ်ဇက်ဖြတ်ကျော်တိုက်ခိုက်မှုတွေဖြစ်လေရှိတဲ့နေရာတွေကိုအဓိကထားဦးစားပေးလှုပ်ဆောင်သွားမယ်လို့ပါကစ္စတန်ကပြောလိုက်ပါတယ်။အာဖဂန်နယ်ဇက်နီကာမိုးမန်ခရိုင်အပါဝင်နယ်ဇက်ကမြို့နယ်စုခရိုင်တွေကိုစနေနေ့ကတွားရောက်တဲ့ကီးစင်တွေမှာပါကစ္စတန်စစ်တပ်ကြီးကဗိုလ်ချုပ်ကြီးကူမာဂျာဗက်ဘာစဝါကဒီစီစဉ်ကိုထုတ်ဖော်ပြောဆိုသွားတာပါ။မိုမန်နဲ့သူ့နီကဘာဂျော်ခရိုင်တွေမှာလုံခြုံရေးအရစိုးရင်စရာဇုံတွေဖြစ်သတ်မှတ်ပြီးတော့နယ်ဇက်CEO ခမှုကိုဦးစားပေးဆောင်ဆောင်မယ်လို့ဗိုလ်ချုပ်ကြီးဘာစွာကပြောပါတယ်အာဖဂန်တာဝန်ရှိသူတွေနဲ့အတူနယ်စပ်လုံခြုံရေးစနစ်တရထားဖို့ကြိုးပမ်းဆောင်ရွက်နေတယ်လို့လည်းဗိုလ်ချုပ်ကြီးဘာစွာကစကားကိုကိုးကားပြီးတော့စစ်တပ်ကြီးညာချက်တရမှာဖော်ပြထားပါတယ်ပို့ပြီးကောင်းမွန်တဲ့စီမံခန့်ခွဲမှုလုံခြုံရေးနဲ့နယ်စပ်ဒေသညီညာရေးဟာနှစ်နိုင်ငံစလုံးအတွက်အပြန်အလှန်အကျိုးစီးပွားဖြစ်တယ်လို့လည်းပါကစ္စတန်စစ်တပ်အကြီးအကဲကပြောပါတယ်နယ်စပ်လုံခြုံရေးတိုးမြှင့်ဖို့အတွက်ပုံမှန်လေကြောင်းထောင်လိုင်းရေးအပြင်အခြားထောင်လိုင်းရေးစုံစမ်းရေးနီးနာတွေကိုလည်းအသုံးပြုနေပြီဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရန့်ကကျန်းမာရေးဆောင်ရှောက်မှုအစည်းအဝေးကိုအစားထိုးဖို့ကြိုးစားမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့အခွန်အခောက်ဆိုင်ရာဥပဒေပြင်ဆင်ရေးဘက်ကိုဥလှည့်သွားပြီးဖြစ်ပါတယ်သူတို့အနေနဲ့ကြီးမားတဲ့အခွန်လျှော့ချမှုတွေနဲ့အခွန်ကောက်ခံရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအပြင်းအထန်စတင်ဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းအဲ့ဒီကိစ္စဟာသူနောက်ထပ်လှုပ်ဆောင်မယ့်အစီအစဉ်ဖြစ်တဲ့အကြောင်းအိုဘားမားကဲကိုကျမရေးပြုစုဆောင်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ် Republican Party ဘက်ကပြန်လည်ရုပ်သိမ်းပြီးတဲ့နောက်တောက်ချာနေမှာသမ္မတထရန့်ကဒီလိုပြောကြားလိုက်တာဖြစ်ပါတယ
်သတင်းကိုညနောက်ဆုံးသိရထားတဲ့သတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOR နဲ့သတင်းတွေကနေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်သွားမှာပါအခုပထမအဦးဆုံးတော့ဂျားဖြတ်ရွေးကောက်ပွဲသတင်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်လာမယ့်ရှိသတင်းပတ်ဧပြီလ၁ရက်နေ့မှာကျင်းပမယ့်2019ကြားဖြတ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမဲအပြတ်အသတ်နိုင်ပြီးတော့အစိုးရဖွင့်နိုင်ခဲ့တဲ့ NLD ပါတီကြီးနဲ့အတိုက်ခံပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိတ်အနဲမွေးဆွေးနွေးကြပြီးဖြစ်ပါတယ်။ဒါပေမဲ့လို့2012ကြားဖြတ်ရွေးကောက်ပွဲလောက်တော့လူထုစိတ်ဝင်စားမှုနည်းတယ်လို့သုံးသပ်တယ်လို့တိုင်းနာနယ်မြေတွေကလက်လက်နေတဲ့နေရာတွေအတွက်တော့တိုင်းနာပါတီတွေဘက်ကနိုင်ခြေရှိရဲ့လို့ရှင်းပြကြပါတယ်။မဆုမုံကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါလာမယ့်2019ခုနှစ်ဧပြီလ1ရက်စနေနေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဦးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့အညီလွှတ်တော်ကိုယ်စားလှယ်နေရာလစ်လပ်ခဲ့တဲ့မဲဆန္ဒနယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။လုံခြုံရေးအကြောင်းပြချက်အပါအဝင်အကြောင်းမျိုးမျိုးကြောင့်လစ်လပ်သွားတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အသီးသီးကလွှတ်တော်ကိုယ်စားလှယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပတာဖြစ်ပါတယ်။သတင်းတစ်ပတ်ပဲကြာတော့တဲ့အချိန်မှာတော့အနိုင်ရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကနာယကကြီးဦးတင်ဦးနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့ကိုယ်တိုင်မဲဆွဲစည်းရုံးနေတယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဗဟိုလုံးမှုဆောင်တွေကိုယ်တိုင်အကြိတ်နဲ့မဲဆွဲစည်းရုံးနေကြပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာ NLD နိုင်ခြေရှိနိုင်ပေမဲ့လို့စစ်ရေးပဋိပက္ခတွေဖြစ်လို့လုံခြုံရေးစိုးရိမ်ရတဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတီမြို့နယ်လိုနေရာတွေမှာတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရနိုင်ခြေများတယ်လို့ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရဲထွန်းကသုံးသပ်ပါတယ်။
တဲ့နိုင်ငံရေးအခြေအနေကတော့နည်းနည်းမတူဘူးပေါ့အခုဒီတစ်ခေါက်ဂျာတ်ရွေးကောက်ပွဲကကြတော့နေရာလည်းတိတ်မမြားဘူး19နေရာလောက်ပဲရှိတယ်ကျွန်တော်ခံမှန်းချက်ကတော့ NLD ပဲအဲ့ဒီဗမာလူမျိုးအများစုနေတဲ့ဒေသတွေမှာပို့ပြီးတော့အာသာကျက်ရှိပါတယ်သူပဲနိုင်လိမ့်မယ်လို့ထင်တယ်သို့တော်လည်းတိုင်းရင်းသားဒေသတွေမှာမွန်ဥပါချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းရင်းသားနိုင်ငံရေးပါတီတွေကပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ချလို့ရပါတယ်ဂျာကောင်းပါတီပေါ့နော်ဂျာကောင်း SNLကိုသူတို့ပို့ပြီးတော့စိတ်ဝင်စားတယ်ကျွန်တော်တို့ဒီကြားပြူပါတီ SNDP တောင်မှအဲ့ဒီဘက်မှာစီဝေးတွေလုပ်တဲ့အခါသိပြီးတော့လာတက်ကြတာသိမတွေ့ဘူးပေါ့နော်
ညီမရေးလေးလာအကဲခတ်နေတဲ့ဒေါက်တာရမျိုးသိန်းကလည်းပြည်내တိုင်းအလိုက်လစ်လက်နေမြေတွေမှာပါတီအသီးသီးကဝင်ရောက်ရှင်ပြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနိုင်ရနိုင်ခြေတွေနဲ့ပတ်သက်လို့လည်းအခုလိုသုံးသပ်ပါတယ
်လက်ရှိအခြေအနေမှာပါတီချင်းတစ်ခုအနေနဲ့အချိန်နေပေါ့လေမဲဆွယ်စည်းရုံးမှုတွေလုပ်နေတယ်ဆိုလို့အချိန်နဲ့ရှိမဲ့ဟိုမဲဆန္ဒနယ်ကတော့ကျွန်တော်တို့ရှမ်းပြည်နယ်တဲမှာရှိတဲ့မဲဆန္ဒနယ်တွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဂျားကောင်းပါတီချားမှာရှင်ပြိုင်မှုအချိန်နဲ့ဖြစ်လိမ့်မယ်လို့ယူဆရပါတယ်နောက်တစ်နေရာပေါ့လေရှင်ပြိုင်မှုအားကောင်းနိုင်တာကတော့ကျွန်တော်တို့ရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်ပဲဖြစ်ပါတယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီရဲ့နောက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဂျား သုံးပါတီပေါ့လေအချိန်နဲ့အရှင်ပြန်ရမယ်မဲဆန္ဒနယ်တစ်ခုလို့တော့သုံးသပ်နိုင်ပါတယ်။နောက်စိတ်ဝင်စားစရာနောက်ကောင်းတဲ့မဲဆန္ဒနယ်တစ်ခုကတော့ကျွန်တော်တို့မွန်ပြည်နယ်ချောင်းဆုံမဲဆန္ဒနယ်ပါပဲ။လက်ရှိအချိန်ဒီမှာကျွန်တော်တို့ချောင်းဆုံမှာရှိတဲ့ကျွန်တော်တို့ဓာတ်နဲ့ပတ်သက်ပြီးတော့လူလူချားမှာဟိုစိတ်ဝင်စားမှုမားနေတဲ့မဲဆန္ဒနယ်လည်းဖြစ်တာကိုတွေ့ရပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြအချိန်နဲ့ရှင်ပြိုင်တဲ့မဲဆန္ဒနယ်တစ်ခုဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လို့ NND ပါတီအနေနဲ့လွှတ်တော်နိုင်ငံရေးတွေကိုပြန်ပြီးဝင်ရောက်ရှင်ပြိုင်ခဲ့တဲ့2012ကြားဖြတ်ရွေးကောက်ပွဲတုန်းကလောက်တော့ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူလူထုစိတ်ဝင်စားမှုနည်းနေတယ်လို့ဦးရထွန်းကရှုမြင်ပါတယ်
။ဒီကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့စိတ်ဝင်စားမှုကိုရေပူရပြောမယ်ဆိုရင်တော့ဟို2012တုန်းကကြားဖြတ်ရွေးကောက်ပွဲလောက်စိတ်ဝင်စားမှုမရှိတာတော့သိကြတယ်လေ။ဟိုတုန်းက2012ရွေးကောက်ပွဲဟိုကြားဖြတ်ရွေးကောက်ပွဲဆိုတာက2010မှာ NLD မပါဝင်ပဲကျင်းပခဲ့ပြီးတော့2012ကျတော့ပါဝင်ခွင့်ရတဲ့အခါမှာအားလုံးရှင်ပြိုင်နိုင်ခွင့်ရှိတဲ့ပထမအဦးဆုံးရွေးကောက်ပွဲဖြစ်တော့ပြည်သူလူထုကအများကြီးစိတ်ဝင်စားတယ်။ဟိုဝိုင်းပြီးတော့လဲဒီမဲထည့်လိုက်တော့ NLD ကဒီလာရှိုးတနေရလို့အကုန်နိုင်နေပေါ့နော်။အခုဒီတစ်ခေါက်ဂျက်တ်ရွေးကောက်ပွဲကကြာတော့ဟိုနေရာလဲစိတ်မများဘူး19နေရာလောက်ပဲရှိတယ်။တကယ်လို့အဲ့ဒီဟာမှာအခုလက်ရှိအနိုင်ရပါတီ NLD ကနေရာအနည်းစုပဲနိုင်နေပဲထားအောင်ဒီလွတ်တော်နိုင်ငံရေးမှာအပြောင်းလဲသိရှိမှာမဟုတ်ဘူးဟိုရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုကနည်းနေဦးမှာပေါ့နော
်အခုလက်ရှိမှာတော့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့လာမယ့်သတင်းပတ်အတွက်ရွေးကောက်ပွဲကျင်းပမယ့်နေရာတွေမှာတွားရောက်တာဝန်ယူဆောင်ရွက်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းလောက်ကန်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးကျော်မြတ်သက်ကပြောပြပါဗျာကျွန
်တော်တို့သွားမှာဒီလောက်ကန်နေမှာသွားမှာဆိုတော့အဲ့ဘက်မှာတော့သူကမဲဆင်းနေပါနဲ့တိကျအောင်လို့မဲပေးတဲ့နေရာတွေမှာဘလို့ပြောမလဲမတန်ဆွမ်းသူတွေပါအဆင်ပြေအောင်လို့ပေါ့ဗျာအဲ့ဒါအကုန်လုံးပြည်သူတိုင်းမဲပေးနိုင်အောင်လုပ်ပေးထားပါတယ
်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့တတိုင်းပြည်လုံးအတိုင်းအတာနဲ့ NND မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဘက်ကဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးအစိုးရတရက်ဖွဲ့စည်းနိုင်ခဲ့တယ်လို့ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှလွှတ်တော်ကိုယ်စားလှယ်နေရာအတော်များများနေရာယူနိုင်ခဲ့ပါတယ်
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်တာအမှတ် 855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။
ပြည်ဝင်မြန်မာပိုင်းအစီအစဉ်ကိုလည်းစာရေးသားကြဖို့ထမံဖိတ်ခေါ်ပြရစီရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်နျူကလ িয়ার လက်နက်ပိတ်ပင်ရေးအတွက်ဥပဒေအရလိုက်နာရမယ့်စာချုပ်တစ်ခုကိုသတင်းလာနေကြရင်ကုလသမဂ္ဂမှစတင်ရွေးဆွေးနွေးကြမှာဖြစ်ပါတယ်ဒါဟာနျူကလ িয়ার လက်နက်ရဲ့အခမ်းအကဏ္ဍဘလောက်အရေးပါသလဲဆိုတာကိုအမေရိကန်မှာစတင်ကျင့်သုံးမဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ် VOA အင်ဖြူရာသတင်းထောက် Steve Harman ပေးပို့တဲ့သတင်းလောက်ကိုဦးကျော်စန္ဒာတင်ပြပေးပါမှာရှင်
သမရဝမဟာသူ့ကိုဆက်ခံလက်မဲ့သူကသူ့ရဲ့မူဝါဒအများစုကိုပြောင်းပြန်ပြစ်လိုက်မယ်ဆိုတာကြိုသိခဲ့ပါတယ်။အဲ့ဒီထက်မှတစ်ခုကတော့အိုဘားမားရဲ့နျူကလ িয়ার ကင်းမဲ့သောကမ္ဘာကြီးဖြစ်မြောက်ရေးအထောက်အမှုပဲဖြစ်ပါတယ်။အခုခါအမေရိကန်ပြည်ထောင်စုဟာနျူကလ িয়ার မူဝါဒကို2010ကစပြီးပထမအဆုံးအကြိမ်အဖြစ်ပြန်လည်စစ်ဆေးကြရင်နျူကလ িয়ার ဆန္ဒမှုရဆိုင်ထားတာကိုအဆုံးသတ်ဖို့ရှိနေပါပြီ။မီခဲလာဒေါ့ရှ်ဟာ Heritage Foundation ကမူဝါဒသုံးသပ်သူဖြစ်ပါတယ
် We have not conducted an experiment in over 20 years
and so tomorrow နေနဲ့စမ်းသပ်မှုမလုပ်ခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီနျူကလ িয়ার ထိပ်ဖူးတွေမှာအပြောင်းလဲတချို့လုပ်ခဲ့ပါတယ်ဒီအပြောင်းလဲတွေဟာစစ်မြေပြင်မှာဘလောက်အလုပ်ဖြစ်မဲဆိုတာကျမတို့အပြည့်အဝမသိကြပါဘူ
းနျူကလ িয়ার လက်နက်အခြေအနေသုံးသပ်ရမှာပါဝင်မဲ့မြို့သားလူငယ်ရေးကောင်စီအရာစီကြီးတွေကတော့အမေရိကန်ရဲ့နျူကလ িয়ার လက်နက်အများအပြားကိုပြန်လဲစစ်ဆေးပြီးလက်နက်သစ်တွေတွူလုံလာနိုင်ပွဲအလားလာရှိတယ်လို့ဆိုကြပါတယ်ဒီလောက်ရက်တွေအလုံးကိုရုရှားကအနိကဆုံးကြည့်နေပါတယ် တကယ်တော့ရုရှားဟာအမေရိကန်ဓာတ်တောင်ပူများတဲ့နျူကလ িয়ার လက်နက်တွေစုဆောင်းထားပြီးရှိနေတယ်လို့ယူဆရပါတယ်။ဆာဂျီရူဂါဖာရုရှားနိုင်ငံရဲ့အကြံပေးကောင်စီဝင်တူဖြစ်ပါတယ
်။ Apparently today there is no nuclear policy for the new administration.
ဒီနေ့ထိတော့အစိုးရတဲ့မှာနျူကလ িয়ার မူဝါဒရဲလို့ရှိဟန်မတူပါဘူး။စောပါသေးတယ်။ဒါပေမဲ့ပြဿနာက Republican Party မှာလက်နက်ကန့်တိုက်ရေးသမားတွေမရှိတော့တာပဲဖြစ်ပါတယ
်။ရုရှားဘက်ကအမေရိကန်အစိုးရနဲ့နျူကလ িয়ার ကိစ္စဆွေးနွေးမှုအစ်တရကျင်းပဖို့စစ်မှန်တဲ့ဆက်ဆံရေးပုံစံတွေဖွင့်လှစ်ဖို့လိုလားတယ်လို့လည်းပြောဆိုနေကြတာပါ။ Viktor Mizin ဟာမော်စကိုနိုင်ငံတကာဆက်ဆံရေးသိပ္ပံကပညာရှင်တူဖြစ်ပါတယ်။
The Russian side it would if United States is forthcoming and
American ပြည်ထောင်စုဘက်ကစိတ်ဝင်စားစရာအစီအစဉ်တစ်ခုတင်ပြလာရင် Russia ဘက်ကညှင်းဆန်ဖို့တိတ်ခက်ခဲပါလိမ့်မယ်။ဘလို့မှညှင်းပယ်မှာမဟုတ်ပါဘူး
။ဒါပေမဲ့ American နိုင်ငံရဲ့အတိုင်းအတာကတော့လက်ရှိနျူကလ িয়ার စာချုပ်တွေကိုလိုက်နာဖို့ပြက်ကွက်နေတဲ့ရုရှားအပေါ်မှာအယုံကြည်သိမ့်မရှိကြပါဘူး။မီခေလာဒေါစကာအခုလိုဆိုပါရယ
် So what usually happens, you know, as you well know is the United States over complies with agreements.
ညာတော့အဖြစ်ဖြစ်နေတာကသဘောတူညီချက်တွေကိုအမေရိကန်ကအထူးတလဲလိုက်နာနေပေမဲ့သဘောတူညီမှုမပြတ်စေခြင်းတဲ့အတွက်ရုရှားကိုလူသားလွန့်သားအောင်ခွင့်ပြုထားရတာပါ
။လက်နက်ထိညွတ်ရေးလူသားတွေကတော့နျူကလ িয়ার လက်နက်ပြန်လည်သုံးသပ်မှုကနေလည်းနဲ့မပြန့်နှံ့ရေးအတွက်အတက်စရာအခြေအနေဆက်လက်ရှိနေစေလိမ့်မယ်လို့မျှော်လင့်နေကြတာပါ။ Daryl Kimber ဟာလည်းနဲ့ဖြစ်သင်းရေးအစင်းရဲ့အမှုဆောင်ဒါရိုက်တာတူဖြစ်ပါတယ
်။ I think over time President Trump and his team at the Pentagon are going to recognize that we do need to continue to have
သမရထရမ့်နဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအရာရှိတွေဟာရုရှားနဲ့ရှင်းလင်းတဲ့လက်နက်ကန့်သတ်မှုတွေဆက်ထားဖို့လိုတယ်ဆိုတာတဖြည်းဖြည်းသဘောပေါက်လာလိမ့်မယ်လို့ထင်ပါတယ်။လက်နက်ပြိုင်ပွဲတရမလိုချင်တော့ပါဘူး။လက်နက်ရှော့ချရေးနဲ့နျူကလ িয়ার မပြန့်ပွားရေးကိုထိခိုက်စေမဲ့လက်နက်သစ်တွေစမ်းသပ်မှုတွေလည်းမလိုလားပါဘူး
။အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার အခြေအနေပြန်လည်သုံးသပ်ရေးဟာ12လကနေ18လအထိကြာမြင့်ပါလိမ့်မယ်။ဒါဟာအုပ်ချုပ်ရေးဘက်နဲ့စစ်ဘက်အကြအခြေတင်ညှိနှိုင်းဖို့လုံလောက်တဲ့အချိန်လည်းဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စန္ဒာတင်ဆက်သွားတာပါ။အခုတော့ကျမရဲ့သတင်းဆောင်ပါဘက်ကိုအလှည့်ပေးချင်ပါတယ်။ဒီတစ်ပတ်အတွက်ကဒွင်းကင်ဆာအကြောင်းကိုတော့တင်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသမှာကဒွင်းကင်ဆာဖြစ်ပွားမှုနှုံမြင့်တဲ့ဒေသတွေဖြစ်နေတာကြောင့်ဆေးလိမ့်နဲ့ကွန်ဆာသုံးမှုတွေကိုလျှော့ချရင်းကဒွင်းကင်ဆာရောဂါကိုကြိုတင်ကာကွယ်သင့်တဲ့အကြောင်းကိုတော့ဒေါက်တာတန်ဒီခါမှာရှင်ဒေါက်တာတန်စောကတင်ပြထားပါတယ်ရှင်
ကရင်ကင်ဆာယောဂါဟာအလွယ်တကူစစ်ဆေးဖော်ထုတ်လို့ရတဲ့ယောဂါတစ်ခုဖြစ်ပါတယ်။ဆေးပညာနားမလည်တဲ့တာမန်လူတယောက်စစ်ဆေးကြည့်ရှုမိခဲ့မဲ့ဆိုရင်တော့ကရင်ကင်ဆာယောဂါရဲ့အကျိုးအဆင့်ပြောင်းလဲမှုတွေကိုသတိထားမိလေရှိရပါတယ်။ဆက်လက်တောက်သုံးတာတွေ၊ကွန်းဆတာတွေလိုမျိုးကရင်ကင်ဆာယောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုရပ်တန့်နိုင်ခဲ့မဲ့ဆိုရင်ကရင်ကင်ဆာယောဂါဟာအကျိုးအဆင့်မှာတက်တာပျောက်ကင်းသွားနိုင်တယ်လို့ WHO မှတ်တမ်းတွေမှာဖော်ပြထားပါတယ်။အရှိတောင်အရှဒေတာဟာဂရင်းကင်ဆာယောဂါဖြစ်ပွားမှုကိုမြင်မာတဲ့ဒေတာတစ်ခုဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ဂရင်းကင်ဆာယောဂါတွေ့ရှိမှုနဲ့ပတ်သက်ပြီးမေးမြန်းကြည့်တဲ့အခါတောဘက်ဆိုင်ရာစီတက်ကတို့မှအငြိစားပမောက္ခတကူဖြစ်သူဒေါက်တာဆူဆွေဝင်းကအခုလိုပြောပါတယ်
။ TikTok ဖြစ်နေကြတာပေါ့နော်။ဒါပေမဲ့အဆင့်အနေနဲ့ခဏပြောအဆင့်နံပါတ်6လောက်မှရှိတဲ့ကြောင့်တော့အဖြစ်နည်းလို့တော့ပြောလို့မရဘူးပေါ့နော်။ဒါပေမဲ့အများဆုံးလို့လည်းပြောလို့မရဘူးဖြစ်တော့ဖြစ်နေကြတာပေါ့နော်။ကင်ဆာထဲမှာကင်ဆာယောဂါဖြစ်ပွားမှုတွေမှာတော့အဆင့်6လောက်မှရှိနေတာပေါ့နော်။
ဂရင်းကင်ဆာယောဂါဟာအကြောင်းအရာမျိုးမျိုးကြောင့်ဖြစ်ပေါ်ခံစားရနိုင်တယ်ဆိုပေမဲ့ယောဂါဖြစ်ပေါ်ခံစားရတဲ့သူတွေရဲ့90%ရာခိုင်နှုန်းဟာဆေးရွက်ကြည့်အသုံးပြုမှုတွေနဲ့ဆက်ဆက်နေပါတယ်။ဆက်လက်တောက်တာတွေ၊ကွန်ဆာတာတွေကိုရှောင်ကျဉ်နိုင်ခဲ့မယ်ဆိုရင်ဂရင်းကင်ဆာယောဂါဖြစ်ဖို့အခွင့်အရေးနည်းသွားမှာဖြစ်ပါတယ်
။ဂရင်းကင်ဆာယောဂါဖြစ်ရခြင်းအကြောင်းရင်းမှာတော့90%ရာခိုင်နှုန်းလောက်ကတော့ဒီဆေးရွက်ကြည့်ပေါ့နော်။ကွန်ဆေးလက်တောက်တာတို့အဲအကြောင်းဖြစ်တာတော့အများဆုံးပဲပေါ့။ကွန်ဆာတဲ့ဆေးလက်တောက်တဲ့အကြောင်းဖြစ်တာတော့အများဆုံးပဲ။နော်ကကိုရင်းကစားဖြစ်ချတ်90%ခိုင်နှုန်းပေါ့တခြား10%ခိုင်နှုန်းကတော့ခုနပြောလို့ပေါ့တခြားဒီ virus ဆောက်ဖြစ်တာမျိုးတွေရှိတယ်နကုတ်ကန်အကြောင်ဖြစ်တာမျိုးတွေလည်းရှိတာပေါ့နော်ဆိုတော့အများဆုံးကတော့အဲကွန်ဆေးလိတ်ပေါ့နော်အဲဒါကြောင့်ဖြစ်တာများတာပေါ့နော
်ဂရင်းကင်ဆာယောဂါကိုဆော့ဆော့စီသိရှိအောင်ဖော်ထုတ်ဖို့လွယ်ကူပေမဲ့ယောဂါအဆင့်မြင့်ခဲ့မယ်ဆိုရင်တော့ပျောက်ကင်းအောင်ကုသဖို့ခက်ခဲတဲ့ယောဂါတစ်ခုဖြစ်ပါတယ်ယောဂမဖြစ်ခင်မှာကြိုတင်ကာဝယ်နိုင်မှုနဲ့စစောစီးဖော်ထုတ်သိရှိနိုင်မှုအတွက်ပညာပေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်နေရတာဖြစ်တယ်လို့ပြောပါတယ်
။ Green Cancer ကဖြစ်တာတွေများနေပြီ။ကွန်ဆာရဲ့လူကလည်းမှရမ်းများနေတယ်။များနေတဲ့အခါကျသူတို့ရဲ့ဇက်ထဲမှာကင်ဆာယောဂမဖြစ်ခင်လေးမှာဆင်မတို့တွေ့နိုင်မယ်ဆိုရင်တော့ကင်ဆာယောဂဖြစ်မသွားနိုင်ဘူးပေါ့။ဆိုကင်ဆာယောဂဖြစ်ပြီဆိုရင်ကုသရတဲ့ပိုင်းမှာလည်းအရန်ကိုပဲဈေးကြည့်ပါတယ်။ပြီးတော့မှကုသပြီးတော့မှလည်း90%ခန့်တော့အသက်ရှင်ဖို့ဆိုတာလေ။ငါနဲ့အသက်ရှင်ဖို့က90%ခန့်တော့မရှိပါဘူးဆိုတော့အဲကြောင့်မို့ဆရာမတော့တကယ်ရွယ်ချက်ကပါလဲဆိုကင်ဆာယောဂါမဖြစ်ခင် င်မှာချိုးတင်ကာကွယ်နိုင်တဲ့နိုင်ဖို့တကူဒီပြောင်းလဲမှုဂရင်းပြောင်းလဲမှုလေးတွေဘယ်လိုတွေ့ရတယ်လဲဆိုတာကိုစစ်ဆေးတဲ့သဘောပါအဲ့တော့အဲ့ဒီမဂရင်းမှာအစပြီးအချိုးပြောင်းလဲမှုလေးတွေဖြစ်လာပြီဆိုရင်တော့ဆီမတို့ကုသပေးလို့ရတယ်အခက်အခဲမရှိပါဘူးเนาะဆီမတို့ကကိုယ့်ဟာနဲ့ကိုဝါသနာလည်းပါတယ်ကိုစေတနာလည်းပါတယ်ကျွန်တော်ဘာမှတော့အခက်အခဲမရှိဘူးသွားတဲ့နေရာမှာလည်းအဆင်ပြေတယ်အကုန်လုံးကလည်းဝမ်းပန်ပိုးကြတယ်ကုညီကြတယ်ကျွန်တော်အခက်အခဲမရှိပါဘူးဒါပေမဲ့အဲ့တော့ဂရင်းကင်ဆာရောဂါတွေ့ပြီဆိုရင်လည်းဆီမတို့ကနီးစပ်တဲ့ဒီခွဲစိတ်ကုသဖို့လိုအပ်လို့ရှင်ဒီဆက်ဆေးရုံကိုပို့ပေးတယ်ပို့ပြီးတော့မှဂလိုအပ်တဲ့ကုညီလေးတွေပေးတာပေါ့နော်ဆိုတော့ဆီမနဲ့ကင်ဆာရောဂါကိုကုသတာမဟုတ်ဘူးကင်ဆာရောဂါမဖြစ်ခင်မှာဟိုတွေ့ဖို့အတွက်ဟိုအရေးကြီးတာပေါ့ဆော်ဆီးဆိုတာတွေ့နိုင်ဖို့ပါပဲကာကွယ်နိုင်ဖို့အတွက်ပေါ့နော
်ကွန်ဆာတဲ့သူတွေဆက်လက်တောက်သုံးတဲ့သူတွေအနေနဲ့ဆေးရကြီးဆောက်သုံးမှုတွေကိုရှော့ချနိုင်ခဲ့မယ်ဆိုရင် green cancer ယောဂအပြင်ဆက်ဆက်နေတဲ့ယောဂတွေဖြစ်ပေါ်မှုကိုရော့ကျစေမှာဖြစ်ပါတယ်
သမန်နေနေရတော့ green cancer မဖြစ်စေချင်ဘူးပေါ့နော်မဖြစ်စေချင်ကြောင့်မလို့တော့ခုနပြောသူကွန်ဆာတာတို့ဆေးလေးတောက်တာတို့ရောရှော့စေချင်ပါတယ်မစားစေချင်ဘူးအတတ်နိုင်ရင်တော့ကျွန်တော်ရှော့တာစကားကိုမပြောချင်ပါဘူးလုံးဝကိုမစားစေချင်ပါဘူးအဲ့ဒါတကယ်တမ်းယောဂလည်းကိုယ့်ကိုယ်လည်းယောဂယူရတဲ့အတူတူပဲနောက်ပအောင်ချင်ပါလေညက်ပတ်ပါတယ်နောက်တစ်ခုကလည်းခုနပြောသူပေါ့လေဟိုဒီ green cancer တကယ်မှဖြစ်ပြီဆိုရင်ခံစားရတဲ့လူတွေဘုမှာအမ်ပလန်ကိုဟိုတနာစားကောင်းပါတယ်နော်ကိုကိုရင်လည်းမကောင်းမိသားစုတကလည်းမကောင်းဘောနော်ဆိုအဲကြောင့်မလို့ဆီမအနေနဲ့ရောပြောချင်တာကတော့ဒီကွန်းစားတာဆေးလေးတောက်တာတော့ဟိုရှော့တာတဲ့စာရင်တော့ဖြစ်စေချင်ပါတယ်မစားစေချင်ပါဘူးနော်ဆိုအဲ့ဒါလေးတစ်ခုပါပဲဟုတ
်မြန်မာနိုင်ငံပအဝင်ရှစ်တောင်အာရှဒေသတွေဟာဂရင်းကင်ဆာယောဂါဖြစ်ပွားမှုတို့မြင်မာတဲ့ဒေသတွေဖြစ်တာကြောင့်ဆေးလေးနဲ့ကွန်းစားသုံးမှုတွေကိုရှော့ချပြီးဂရင်းကင်ဆာယောဂါကိုကြိုတင်ကာကွယ်ထားတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်သောပါ
ဒေါက်တာတန်းစောတင်ဆက်တဲ့ကျန်းမာရေးသတင်းဆောင်ပါကိုနားဆင်ခဲ့ရဖြစ်ပါတယ်။ VOA ရဲ့သတင်းကုတင်နဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နောက်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီတော်အောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ခုတော့ကျန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမှတင်ပြထားရတဲ့သလက်ကြီးညာပေးပါအောင်ရှင်။
အီရန်နိုင်ငံမိုဆူးမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS သွေးကြတွေလက်ကပြန်လည်သိမ်းပိုက်ရေးတိုက်ပွဲအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရက်သားတရာကျော်သေဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်အရာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အဆအုံတွေကတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်ရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲလိုက်တာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။ဆီးရီးယားဆွေရနဲ့သူ့ရဲ့မဟာမိတ်ရုရှားစစ်လေယာဉ်တွေကဆီးရီးယားနိုင်ငံတဝန်းကတဘုံတွေကိုပစ်မှတ်ထားပြီးမနစ်စနေနေ့ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အီတလီမြို့ကတဘုံတွေထိန်းချုပ်ထားတဲ့အမျိုးသမီးအချင်းထောင်ကအချင်းသားတွေအပါအဝင်လူအများအပြားသေဆုံးခဲ့ပါတယ်။အဲ့ဒီထောင်ကိုစနေနေ့ညကတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်ကိုတော့မသိရသေးပါဘူး။ဒါပေမဲ့သေဆုံးသွားသူတွေထဲမှာအချင်းသားတွေနဲ့ထောင်ဝင်နှန်းပေါင်း16ယောက်ပါဝင်တယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။လေချောင်းကနေတိုက်ခိုက်တာကိုခံခဲ့ရပြီးတဲ့နောက်အဲ့ဒီမှာရှိနေတဲ့အချင်းသားတွေထောင်ထဲကနေထွက်ပြေးဖို့လုပ်တာမှာထောင်လုံးကျုံရည်တွေကပြစ်ခတ်ခဲ့တဲ့အတွက်အချင်းသားတချို့သေဆုံးသွားခဲ့တယ်လို့လည်းပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီကလူစီကာယာနိုင်ကလပ်တစ်ခုမှာဒီကနေ့မနက်ပိုင်းပြစ်ခတ်မှုဖြစ်ခဲ့တာကြောင့်အနည်းဆုံး15ဦးသေနတ်ထိမှန်ပြီးဒီထဲကတအူးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကာမီယိုနိုင်ကလပ်အတွင်းပြစ်ခတ်မှုမြင်ကွင်းကတိတ်ကိုတုံးလှုပ်ခြောက်ခြားစရာကောင်းတယ်လို့လည်းရဲယားရှိတအူးကပြောပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မရှင်ကမဲခွဲရွေးချယ်လိုက်ပါပြီ။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစောပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများစုကရှုမြင်ထားကြပါတယ်။ကာရီလမ်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတင်ကြီးထားရကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆွန်မွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweed ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။ VOA American အတန်ရဲ့နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့သတင်းခွင်တွေနဲ့ညဘက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်9နာရီမှထုတ်လွှင့်မှာဖြစ်ပြီးတော့ line meter 24 25နဲ့31တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုအားပေးနားဆင်တော့တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.